စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့3လလောက်ကနေစပြီးတော့စစ်စင်ရေးတွေဇက်တိုက်ပြုလုပ်နေတဲ့ကမ်းဘလူးမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့2ရက်ဇက်တိုက်ကြေးရွာတွေကိုမီးရှို့ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေလို့နေအိမ်တွေမီးလောင်ပျက်စီးပြီးဒေသခံပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။တခြားဖြစ်ရပ်တစ်ခုမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့နေရာကိုတိုက်ခိုက်လို့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြန်ပြီးတော့လုပ်ခဲ့ပါတယ်။အပြည့်အစုံသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကတင်ပြပေးပါမယ်ရှင်။
မြန်မာစစ်တပ်ကမတ်လ၄ရက်နဲ့၅ရက်မှာကမ်ဘလူးမြို့နယ်ကတဲပင်၊ပင်တာရွာ၊အောက်တဲရွာနဲ့ချက်တင်းရွာနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ချက်တင်းကျေးရွာဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိတပ်ဖွဲ့တွေရှိတဲ့ကျေးရွာဖြစ်ပေမဲ့ချက်တင်းရွာတွေကမီးရှို့ခံရတဲ့နေအိမ်တွေဟာစစ်ကောင်စီတပ်ရဲ့တရင်တွေကိုပြည်သူ့ကာကွယ်ရေးတပ်တွေစီပေးပို့တယ်ဆိုတဲ့ဆွဆွဲချက်နဲ့မီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။နာငါရဲ့နေအပြင်းသားတဲပင်ပြင်းသားကိုရှူတယ်အင်ဂျင်50နဲ့တလုံးမှာအဲအောက်တဲဘက်ကိုကျတော့သူတို့အဲ့ချက်တင်းကတည်းထွက်ပြီးတော့အဲထွက်ရှူတာပဲအောက်တဲဘက်ကအင်ဂျင်စင်းတော့ကျွန်တော်တို့ဟိုမရသေးဘူးညမချက်တင်းကအင်ကိုလုံးကြည့်တူရဲ့အင်လေကိုလုံးကိုသူတို့ရှူလိုက်တာကသူတို့ကဒီကျွန်တော်တို့ဒီဒီကာကွယ်တပ်တွေကိုသူတို့တင်းပေးတယ်ဆိုပြီးကြောင်ပြချက်နဲ့အဲအဲ့လိုလုပ်ပြီးတော့ရှူလိုက်တယ်ညမအဲလောလောဆယ်ကတော့တို့ကဒီအိမ်ကိုလုံးက၄လုံးလောက်ကတော့ဘေးကိုထွက်ပြေးနေတဲ့အိမ်ကြီးက၅လုံးလောက်ကတော့တို့အဲ့ဒီကျမှနေတဲ့လူပြောတယ်ကြအဲ့ဒါတွေကတို့ကျွန်တော်တို့ကျင်းတဲ့တရင်ချက်လက်ကတို့ဖမ်းထားလာလားဒါမှမဟုတ်တို့ဒီမှာဒီတိုင်းပဲအဲရွာထဲမှာပဲကျင်းတဲ့ဒီမှာမိကိုပြီးနေလားတို့အဲ့ဒါတွေချက်လက်ကိုရွာထဲကချက်လက်ကိုကျွန်တော်တို့ကမရဘူးပြန
်အောက်တဲရွာဟာအခုဒီချိန်နဲ့ဆိုရင်၃ချိန်မြောက်မီးရှို့ခံရတာဖြစ်ပြီးတဲပင်ပင်တာကြေးရွာက၄ချိန်မြောက်မီးရှို့ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကမ်ဘလူးနယ်အတွင်းမှာစစ်ကောင်စီနေပြည်ရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကြေးရွာ30နီးပါးကဒေသခံတွေဟာတောတောင်တွေထဲမှာစစ်ပေးရှောင်နေကြရပါတယ်ကမ်ဘလူးနယ်တဲကိုလွန်ခဲ့တဲ့3လလောက်ကစပြီးစစ်ကောင်စီစစ်ကြောင်းတွေမနာတမ်းဝင်ရောက်နေပြည်ရှင်းလင်းလုပ်နေတာကြောင့်ဒေသခံတွေဟာကြေးရွာတွေကိုပြန်မဝင်နိုင်ကြတော့ဘူးလို့ဆိုပါတယ်မလ3ရက်နေ့ကစပြီးကမ်ဘလူး606အမြောက်တရင်ကနေဟာဝစ်စာနဲ့9ချိန်ရန်တမ်းပစ်ကတ်ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုဆိုပါတယ်
။ဒီ666တဲ့ရင်ကတိုင်းကျွန်တော်ဟန်ဝန်စာဆိုတာဒီ155မှမှဒီလက်နက်ကြီးနဲ့တော့ရက်ရွာတွေကိုရမ်းပြင်နေရတယ်ညတိုင်းနေ့တိုင်းလို့ပြင်တယ်အခု3ရက်သက်တိုက်ရှိနေပြီ။အဲကျွန်တော်တို့အင်းလက်ကြီးရွာမှာအိမ်ရွာလေကောင်တဲတဲကြရဲ့အိမ်ပေါ်အိမ်တစ်လုံးပျက်စီးသွားတယ်။အဲဒီပြည်သူတွေကတော့အတင်းကြောက်ပြက်ပြီးတော့ဒီရွာတွေထဲကိုမနေရတော့ဘူးသူတို့လည်းဒါတော့တောင်နေတဲ့မှာပုံနေရတယ်ကြာအဲ့ဒီ energy ဘက်ကြီးကဒီကမ်ဘလူးတောင်ဘက်ချမ်းဒေသခံတွေပေါ့ဒီပြည်သူတွေကဒုက္ခရောက်နေတာအဲ့ဒီဟာပြန်ညဆိုနေအဲမအိပ်ရဲဘူးအဲ့လိုဖြစ်နေတာပတ်ပတ်နေဒီကအဲ့ပြစ်တာကတညဟူရှစ်လုံးကိုလုံးောက်ပြစ်တယ်ကြာဒီကမ်ဘလူးကတည်းမြောက်ဘက်ကိုလှည့်ပြစ်တာကကြာလကန်ထပင်ကုန်းဘက်ဒီမှာကြာတယ်ဗျကမ်ဘလူးတဲ့အရှိတ်ဘက်ဒီမှာဆိုရင်ကြာတော့သူတို့ပြူရွာတွေရှိတယ်ကြာဒီကားရဆယ်ကြီးအဲ့အဲ့ရွာတွေရဲ့ဘေးတွေကဲဝီဝီလေးဒီမှာကြာတယ်ဗျပြီးကြတော့ဒီလမ်းမှန်ရဲ့တောင်ဘက်ဒီမှာကြာတယ်ဗျလမ်းမှန်ရွာရဲ့တောင်ဘက်ဒီမှာ
မလ2ရက်နေ့ကနေစစ်တပ်နဲ့ပြူစောထီတွေထိုင်ချထားတဲ့ချက်ကြီးကျေးရွာကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်တွေဘက်က MI-35 နှစ်စီးနဲ့လေကြောင်းကနေပစ်ခတ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ဒါစစ်ကောင်စီကကမ်ဘလူးမြို့ကိုဒုတိယကြိမ်လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
ဒီကာကွယ်ရေးတပ်ဖွဲ့တွေနဲ့ချက်ကြီးရွာအဲ့ဒီဒီစစ်ကောင်စီတွေပြူတွေနေတဲ့နေရာကိုဝင်ပြီးဒိန်းစီကြတာတွေကြာအဲ့ချိန်မှာသူတို့လေးညာနဲ့လာပြီးတော့ပြစ်သွားတယ်အမတာဒီဖိုက်တစီနဲ့လာပြစ်တယ်ပထမအမတာဒီဖိုက်တစီနမခတဲ့လာပြီးပြစ်တော့ဒီသူတွေအဲ့ချက်ကြီးရွာကဒီသူတွေပါပဲအဲ့သူတို့ပြောရရင်တော့သူတို့ဒီရွာထဲမှာအတူတူနေတဲ့ဒီသူတွေပေါ့ရွာထဲကတည်းမထွက်တဲ့ဒီသူတွေပေါ့သူတို့ဒီဒီမိသားစုတွေရောအဲ့လိုဒီသားစုဝင်နေပေါ့အဲချက်ကြီးရွာဘေးမှာသူတို့ကထွက်ပြီးတော့ရွာကလေးတွေထွက်နေတာဆိုတော့လေးညာနဲ့လာပြတော့သူတို့ဒီကြည်သူတွေနေရာကိုပြစ်သွားတယ်ကြာတိတက်တိရပါတယ်ဆိုသူတို့30လောက်ဒီလို30လောက်တေးသွားတယ်ကြာ
မလ4ရက်နဲ့5ရက်မှာစစ်ကောင်စီရဲ့နေမင်းရှင်းလင်းစစ်ကြောင်းတွေကြောင်းကမ်ဘလူးကျေးရွာတွေကဒေသခံ3000ကျော်စစ်ပေးရှောင်နေကြရတယ်လို့ဒေသခံအနေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ကမ်ဘလူးနယ်အတွင်းကကျေးရွာပေါင်း30ထက်မနည်းစစ်ပေးရှောင်နေကြပြီးအခုချိန်ထိရွာတွေတဲကိုပြန်မဝင်နိုင်ကြသေးပဲစစ်ပေးရှောင်နေရတဲ့ရွာတွေလည်းအများကြီးရှိနေပါသေးတယ်